တမရော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့တဲ့နေရာတွေကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုပြန်လည်စီစစ်ဖို့တမရော်ကအချက်လက်တွေတောင်းခံနေတာဟာလုံထုံးလုံနည်းနဲ့မညီကြောင်းရွေးကောက်ပွဲကော်မရှင်ကတုံ့ပြန်လိုက်တဲ့ပေါ်အကဲခတ်တွေရဲ့အမြင်တွေကိုတင်ပြပေးခြင်းပါတယ်။ကျွန်မမိခါပါ။လွတ်လပ်မြတ်တဲ့ရွေးကောက်ပွဲအဖြစ်အများပြည်သူကတန်တရာကင်းကင်းနဲ့လက်ခံနိုင်အောင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုပြန်လည်စီစစ်ရမှာလိုအပ်တဲ့အချက်လက်တွေကူးယူခွင့်ပြုဖို့တက်မတော်ရဲ့တောင်းဆိုချက်ဟာရွေးကောက်ပွဲဥပဒေနဲ့မညီကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတုံ့ပြန်လိုက်တာပါ။လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ရွေးကောက်ပွဲကုန်ကြဆေးစည်ရင်ပုံစံ20ကလွဲလို့တခြားစာရွက်စာတမ်းအထောက်အထားတွေကိုမိတူကူးခွင့်မရှိကြောင်းဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာကော်မရှင်ကထုတ်ပြန်ကြေညာလိုက်တာပါ။သက်ဆိုင်ရာမြို့နယ်အသီးသီးကကော်မရှင်အဖွဲ့ခွဲတွေကိုလည်းအချက်လက်တွေကိုကူးယူခွင့်မပြုဖို့ညွှန်ကြားထားတဲ့အကြောင်းရှမ်းပြည်မြောက်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ကဦးနစ်ဆန်းဦးက VOA ကိုပြောပါရယ်
။ဟိုကျွန်တော်တို့လာကြောင်းနေတဲ့ကောင်းတဲ့ဟာတွေကကျွန်တော်တို့မှာအလုံးစုံစုစုပေါင်းတဲ့ကိုအောက်ရှိမှာဟိုပြီးလို့မရတဲ့အသေးသေးဖြစ်သွားလို့အပေါ်ကလည်းအခုဟိုတက်မလို့ဘက်ကတောင်းလာနေတဲ့အရှိပိုင်းမှာလည်းဟိုဘာသေးမှမသေးရဘူးဆိုတော့ဒီကြားချက်တွေနဲ့ဝင်လာတော့ကျွန်တော်တို့ကဗီဇာထွင်ပြီးတော့ဆက်ပါမတော့ပေးပိုင်ခွင့်တော့မရှိတော့ဘူးအဲ့လိုလေကျွန်တော်တို့အောက်ပါတော့နားလေလာတာဟုတ်တယ်မဟုတ
်တမရော်ဘက်ကတော့တမရော်သားတွေနဲ့မိသားစုဝင်တွေမဲပေးခဲ့ကြတဲ့မြို့နယ်218မြို့နယ်ကရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုပြန်လည်စီစစ်သုံးသပ်နေကြောင်းပြောဆိုထားပြီးပြန်လည်စီစစ်ရမှာလိုအပ်တဲ့အချက်လက်တွေရဖို့တောင်းခံထားကြောင်းလည်းပြောဆိုထားတာပါရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ Peace and Justice မြန်မာကဒေါ်ရွှေရီဝင်းကတော့တက်မတော်နဲ့ကော်မရှင်ကြားအပြန်အလှန်တုံ့ပြန်ပြောဆိုနေကြတာဟာရွေးကောက်ပွဲဆိုင်ရာဥပဒေတွေမှာအားနည်းချက်တွေရဲ့ရလက်အဖြစ်သုံးသပ်လိုက်ပါတယ
်။ဒီနေ့ဆိုရင်မဲဆင်းမိတ်တူကူးရကိစ္စတော့အဲ့ဒီကိစ္စတွေကရွေးကောက်ပွဲမတိုင်မှာထုတ်ပြန်တဲ့ကိစ္စတွေဒီကရွေးကောက်ပွဲဥပဒေညင်းတွေကပါတဲ့အခါကျရင်လူတို့ဆွဲယူကြတယ်ဟာထားတာပေါ့နော်။အဓိကတော့ကျွန်တော်တို့ဒါကြည့်မြန်မာနိုင်ငံရေကောက်ပွဲဥပဒေပေါ်မှာရှိရတဲ့ဟာတွေအကုန်လုံးဟာရှင်းလင်းပြသမှုမနေပါတာပေါ့ရေကောက်ပွဲစောင့်ကြည့်လိုက်တဲ့အဖွဲ့တွေမှာအခက်ခဲဖြစ်နေတာဆိုတော့ကျမတို့ကလက်ရှိမှာအခက်လက်တွေကျမတို့စာရွက်စာတမ်းမပြောနဲ့ကျမတို့စုံစမ်းပြီးနေတာပါကျမတို့ရရှိဖို့မဖြစ်နိုင်အခက်ခဲအဲ့လိုသွားပြောလို့ဆိုဥပဒေမှာတိတိကျကျစီးထားတဲ့အတွက်လူတို့လို့ရှောင်ဝဲရေတောင်းတရားတစ်ခါတည်းတစ်ခုဆန်းလို့ပြောတာမဟုတ်ဘူးပြည်အောင်ပြောတယ်မျိုးပြောတယ်စိုင်းရတိုင်းဒီနယ်လိုမျိုးပြောတယ်တနည်းနဲ့တနည်းမှာတင်းနေဖြစ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာတော့မဲဆင်းတွေအပါအဝင်ရွေးကောက်ပွဲစာရွက်စာတမ်း17မျိုးကိုမှတ်တမ်းထားရှိလိုကြောင်းအကြောင်းပြချက်နဲ့တက်မတော်ကတောင်းခံထားပြီးကီရင်းပြပမဲဆန္ဒနယ်ပြင်ပရောက်ကြိုတင်မဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပယ်မဲစရင်ကြိုတင်ဆန္ဒမဲလက်မှတ်လက်ခံဖျက်ပိုင်းတွေမဲဆန္ဒရှင်စရင်လွှတ်တော်ကိုယ်စားလှယ်လောင်းတွေရတဲ့ဆန္ဒမဲစရင်အတုံးမပြုတ်ပဲကြံရှိတဲ့ဆန္ဒမဲလက်မှတ်စရင်မဲရုံမှာအတုံးပြုတ်တဲ့မဲစရင်အတုံးမပြုတ်ပဲကြံတဲ့ဆန္ဒမဲလက်မှတ်နဲ့လက်ခံဖြတ်ပိုင်းတွေစတာတွေပါဝင်တယ်လို့လည်းပြောဆိုထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ပွင့်လင်းမြန်မာကဦးအေးကျော်ကတော့တက်မတော်နဲ့ရွေးကောက်ပွဲကော်မရှင်ကြားအပြန်အလှန်ဥပဒေအကိုးကားတွေနဲ့အငင်းပွားစရာဖြစ်နေရတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုပြန်လည်သုံးသပ်ဖို့လိုအပ်နေပြီလို့ထောက်ပြတော်ပါတယ
်ကျွန်တော်တို့ဒီပြဿနာတွေအားလုံးကကျွန်တော်တို့နိုင်ငံမှာ right to information ပေါ့နော်တရင်အချက်လက်ဤခွင့်ဥပဒေမပြတန်းသေးလို့နောက်တစ်ခုကတော့တရင်အချက်လက်ရယူခွင့်နဲ့ပတ်သက်ပြီးတော့အားနည်းနေသေးလို့ပေါ်ပေါက်လာရတဲ့ပြဿနာတွေပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လေလာဆောင်ကြည့်တဲ့သူတွေပဲဖြစ်ဖြစ်ခြားသူတွေပဲဖြစ်ဖြစ်ပေါ့နော်ပြန်ပြီးတော့တုံးတက်ရမှာကကော့ပွဲကော်မရှင်နဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့နော်ဒီကံဝေးပါပြတ်တန်းချက်တွေရှိတယ်ဗျာဒီပြည်တော်လူရွေးကောက်ပွဲကော်မရှင်ဥပဒေတွေရှိမယ်ဗျာနောက်တော့ကရွေးကောက်ပွဲဥပဒေတွေရှိမယ်ပေါ့ကဒါတွေနဲ့ပတ်သက်ပြီးဥပဒေပိုင်းဆိုင်ရာပြန်ပြီးတော့တုံးတက်တာတွေကျွန်တော်တို့နောင်လာမဲ့အချိန်မှာလိုအပ်လာပြီလို့ကျွန်တော်ကတော့ထင်တယ်ဗျ
ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကတော့နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲဟာငြိမ်းငြိမ်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိကြောင်းတုံ့တက်ထားကြပါတယ်။ဒါပေမဲ့လည်းလွတ်လပ်မျှတတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း၆ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တသန်းကျော်လောက်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝန်ကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုထားကြပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။